ကမလေးရှားနိုင်ငံနေဆက်ဆုံးခလာခိုင်ထဲမှာလူကုန်ကူးသူတွေနဲ့ရောက်လာတဲ့မြန်မာနိုင်ငံသား16ယောက်ကိုထိုင်းရဲတပ်ဖွဲ့ဝင်တွေကစနေနေ့မှာဖမ်းဆီးခဲ့ပါတယ်။အခုလိုထိုင်းနိုင်ငံနဲ့တရားမဝင်ရောက်လာသူတွေကိုထိုင်းအာဏာပိုင်တွေကထိုင်းစစ်တပ်နဲ့တူရှာဖွေဖမ်းဆီးတာတွေတိုးလာတဲ့အေဗီလာကစလို့နှစ်လအတွင်းမှာမြန်မာရွှေ့ပြောင်းလူသမား900ဝန်းကျင်အဖမ်းခံခဲ့ရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဆုံးခလာခရိုင်ဟိုက်ရိုင်မြို့နယ်ထဲမှာမလေးရှားနိုင်ငံကိုလူကုန်ကူးနေတဲ့ခိုင်းတွေကိုဇက်တိုက်ဖမ်းဆီးနေတာကြောင့်ဒီအပိုင်းမှာပဲမြန်မာ16ယောက်ဖမ်းဆီးခံရကြောင်းဟိုက်ရိုင်မြို့နယ်ထဲကရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပြပါတယ်
။ဒီဟာဖမ်းမိတာကလူကုန်16ယောက်ပေါ့နော်။ဒီကျွန်တော်တို့ဒီဟိုက်ရိုင်မှာဖွန်လန်လို့ကိုတဲ့နေရာပေါ့ဒီဟိုက်ရိုင်မြို့ထဲမှာပဲ။အဲ့မှာဖမ်းမိတဲ့အခါသူတို့ကပတ်စံနဲ့လာရွေးကိုတွေးကြတယ်ကိုပြောတာကအော်ရေးကနေပြီးတော့လိန်ပြီးတော့ခေါ်တာပေါ့အဲ့မှာတွားပြီးတော့ဆက်ဆံနဲ့ရွေးတဲ့အချိန်မှာရေးကဖမ်းဖို့လို့တော့ကဒမကဖြစ်ဖြစ်သွားတယ်အဲ့လိုလေမိနေတယ်ဗျအဖိုးကခဏခဏမိနေကြတယ
်မလေးရှားနယ်စပ်မှာရှိတဲ့တစ်ဆက်ယုံနေရာဘာလက်အိတ်တွေထုတ်တဲ့ဆက်ယုံနေပစုံယုံနေမှာအဖမ်းအဆီးတွေစစ်ဆေးမှုတွေလုပ်နေပါတယ်မလေးရှားကိုတရားမဝင်ခိုးဝင်တဲ့သူတွေကိုရှာဖွေရင်းနဲ့ဆက်ယုံတွေကိုဝင်ရောက်စစ်ဆေးတဲ့အခါမှာထိုင်းမှာကားမြစ်ထားတဲ့ဝိရစီဝါရီပါတဲ့ဘိဇာရွက်တီကိုကျူတောင်းနေတဲ့အလုသမား6ဦးကိုလည်းဖမ်းမိတာကြောင့်သူတို့ကိုလည်းထိုင်းထဲကို3နှစ်ဝင်ခွင့်ပိတ်ပင်သွားမယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုခဲ့တယ်လို့ဆိုပါတယ်
။အဲစစ်ရုံတွေကလာဝကတွေဝန်နေအဲ့လိုဝန်တဲ့အခါကျွန်တော်ဒီမလေးရှားကိုသွားတဲ့ခရီးတွေကိုလိုက်ချတဲ့အခါစစ်ရုံထဲမှာကျွန်တော်ဒီဘိဇာရွက်အေးတောက်တဲ့အလုသမားတွေကိုဖမ်းမိတယ်။ဟိုဒီကလေး6ယောက်အဲအဲ့လိုမိတာတွေရှိတယ်။ဟိုခရီးတွေကိုလိုက်ချရင်းနဲ့ကျွန်တော်မူရင်းစုကတုံးဆွေးတဲ့မြန်မာအလုပ်သမားတွေကိုဖမ်းမိတယ်။ဆိုင်လူမျိုးဆိုလို့ကျတံငွေ1500 2000ဆိုလို့ကျလွတ်တယ်။ကျွန်တော်တို့မြန်မာအလုပ်သမားတွေကြတော့တံငွေ1500 2000ကိုစောင့်ပြီးတဲ့အပြင်သူကနေဆက်ကိုပြန်ပို့တယ်လေ။နေဆက်ကိုပြန်ပို့ပြီးတော့ဒီကျွန်တော်ဒီဗီဇာကိုနှစ်နှစ်ကသုံးနှစ်အထိသူတို့ကပိုက်လိုက်တယ
်။အခုဆိုရင်မလေးရှားနေဆက်ကိုခိုးဝင်ဖို့စူးစမ်းကြရမှာ AB လကစပြီး2လကျော်အတွင်းမြန်မာရှစ်ပြောင်းလို့သမား900ကျော်ဖမ်းဆီးခံနိုင်ရကြောင်းသူတို့ကိုတော့စစ်တပ်ထဲမှာထားပြီးစစ်သေးနေတာမျိုးတွေရဲစခန်းထဲမှာပဲဖမ်းဆီးထားပြီးပွဲစားတွေကိုစစ်သေးနေတာမျိုးတွေကိုလုပ်နေရလို့ဆိုပါတယ်အရင်တုန်းကတော့မြန်မာတွေဖမ်းမိတယ်ဆိုရင်ငွေကြေးနဲ့လိုက်လံရွေးထုတ်တာမျိုးတွေလုပ်လို့ရပေမဲ့အခုနောက်ပိုင်းမှာတော့ငွေကြေးနဲ့လိုက်ထုတ်လို့မရတော့ပဲလူမှုကြီးကြပ်ရေးအဖွဲ့တွေနဲ့အတူထိုင်းစစ်တပ်ပါပါလာပြီးဖမ်းဆီးတာကြောင့်လူပွဲကားအတော်များများလည်းဖမ်းမိခဲ့တယ်လို့မလေးရှားကိုတရားမဝင်ခိုးဝင်ကြတဲ့မြန်မာတွေလည်းဖမ်းမိကြတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကတော့ထိုင်းရေပိုင်နယ်ထဲမှာဖမ်းမိတဲ့ရိုဟင်ဂျာ40ကျော်ကိုလည်းဖမ်းထားခဲ့ဖြစ်ပြီးစစ်တေးမှုတွေဇက်တိုက်လုပ်နေတယ်လို့လည်းပြောပြသွားခဲ့ပါတယ်ရှင်